ဒီနေ့ KMBB နဲ့ဒုတိယအကြိမ်ပြည်ထောင်စုအဆင့်ဆွေးနွေးပွဲမှာနှစ်ဖက်အပြန်အလှန်ဆွေးနွေးခဲ့တဲ့အကြောင်းတွေသိပါရစေရှင်
။ဒီနေ့ကျွန်တော်လက်ကောင်မြန်မာလုပ်တဲ့ပြည်ထောင်စုအဆင့်ဆွေးနွေးပွဲမှာ KMBB ဘက်ကအဆိုပြုတဲ့အဂျန္ဒာ6ခုနဲ့ပြည်ထောင်စုဘက်ကအဆိုပြုတဲ့အဂျန္ဒာ5ခုအဂျန္ဒာ7ခုကိုအဓိကထားပြီးတော့ဒီဆွေးနွေးခဲ့ပါတယ်။ကျွန်တော်တို့ဒီပြည်ထောင်စုဘက်ကတော့ကျွန်တော်တို့ဒီလာမယ့်ပေါ်နော်ဆော်ရဲဆန်ဘူးပြည်စင်နေတဲ့ political dialogue ကိစ္စကျွန်တော်နိုင်ငံလုံး launch လုပ်တဲ့ nation wide ceasefire အကောလိုမျိုးဆောင်ရွက်နေမယ်ဆရာတဲ့ကိစ္စနောက်ဖွံ့ဖြိုးရေးကိစ္စနောက်ဖွံ့ဖြိုးရေးဆိုတော့စာမေးပညာရေးလူမှုရေးနံပါတ်7ရေးကုန်သွယ်မှုနောက်ဖွံ့ဖြိုးရေးကိစ္စပြီးရင်တော့ကျွန်တော်တို့ဒီ monitoring ပေါ့အဖက်စောင့်ကြည့်လေ့လာရေးကော်မတီဖွဲ့စည်းကိစ္စရှေ့ကိုဆက်လက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နိုင်မယ်ဒီကိစ္စတွေကျွန်တော်တို့ဆိုယူတယ် KMBB ဘက်ကတော့ကျွန်တော်တို့ IDB ကိစ္စပြီးရင်တော့သူတို့ monitoring team မျိုးသူတို့ရဲ့ offer ကြီးလို့တဲ့ပုံစံပြီးရင်တော့တက်နေချတာရေးကျွန်တော်တို့တက်မလို့စတောင်းတစ်ခုကျွန်တော်ရောက်ရှိနေတဲ့ကိစ္စဒါတွေအလုံးစုံသူတို့ဘက်ကအကြံဉာဏ်လေးတော့ထည့်ပြီးတော့တရားတွေကိုအကြံဉာဏ်တစ်ခုတစ်ခုဆွေးနွေးကြပါတယ်
KNBB ဘက်ကကြားပြည်နယ်ကျမ်းမာရေးပညာရေးဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းတင်ပြခဲ့တယ်လို့သိရတယ်ပေါ့နော်။အဲ့ဒီအပေါ်မှာရောအစိုးရဘက်ကဘယ်လိုသဘောထားရှိပါသလဲရှင်
။အဲ့ဒါကိုလည်းဒီပြည်နယ်အစိုးရရဲ့ဝန်ကြီးချုပ်ကဝန်ကြီးဦးအောင်မင်းဘက်ကဟောသူတို့ဆောင်ရွက်နေတဲ့ကိစ္စတွေသူတို့ဆက်ပြီးတော့ဆောင်ရွက်မဲ့ကိစ္စတွေနောက်ဆောင်ရွက်ရမှာသူတို့မှလည်းအခက်အခဲအင်းငယ်ရှိတဲ့ကိစ္စတွေကိုရှင်းပြတော့တာသူတို့လည်းလည်းအားကြီးဖြစ်နေပါလား။နောက်တစ်ခုဒီနေ့ဆွေးနွေးပွဲမှာထွက်ထူးကြတာကတော့ကျွန်တော်တို့ KNPP ရဖိတ်တဲ့သမီးရပ်ဖတ်ပါတော့ကျွန်တော်ပါလိုက်ကောင်းတော့လေးပါဝင်သူဆယ်ဦးကျော်တဲ့တာလည်းရှိပါတယ်တော့ KMBB ကဖိထားတဲ့အတွက်အမေရိကန်ဆိုင်ရုံးကပူဇော်ပြုပြီးတော့လာတက်ပြီးတော့ observer နေနဲ့ဆောင်ရတာလည်းဒီစနေဘက်မှာပြသတဲ့ပြောလို့ရပါတယ်သူတို့အနေနဲ့ဒီ CV ကိုစောင့်ကြည့်လေ့လာပြီးတော့စနေချက်တွေကိုတော့သူတို့အနေနဲ့သိခွင့်ရှိပါတယ်ဒါလည်းပါလေပြောပြောဒါကတော့တိုးတက်မှုလို့ပြောလို့ရပါတယ
်ဒီအစိုးရနဲ့ KNBB နှစ်ဖက်တက်နေရာချချရေးတွေလည်းဆွေးနွေးတယ်လို့သိရတယ်ရှင်အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပြောပြပေးပါဦးရှင်
ဒီကြားဖြစ်ရတော့လုပ်ပါလေဒါကတော့တပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့ KNBB ကတာဝန်ရှိသူတွေဆွေးနွေးတာဖြစ်တဲ့အသေးစိတ်ချက်တော့မသိပါဘူးဒါပေမဲ့နှစ်ဖက်မှာတော့ထိုက်တဲ့ကျွန်တော်တို့ဒီသဘောတူညီချက်တွေအရှင်းပြလာတယ်လို့ပဲကျွန်တော်သားလဲပါ
ဒီနေ့ဆွေးနွေးပွဲမှာဘလို့သဘောတူညီမှုတွေရရှိခဲ့ပါသလဲရှင
်ဒါနဲ့သဘောတူညီချက်ချို့တော့ရှိပါတယ်ဒါပေမဲ့နှစ်ဖက်ဆွေးနွေးပွဲပြီးတဲ့အချိန်မှာတော့ဟို agreement ပေါ့လေသဘောတူညီချက်တွေထုတ်ပြန်နိုင်မယ်လို့ပြောလင်းထားတယ်အဲ့ဒါတော့နှစ်ဖက်ဆွေးနွေးပြီးမှတော့ကျွန်တော်ပြောလို့ရပါဘူးဟိုတချို့အချက်လက်တွေကတော့အနောက်စီးပွားတွေမှာကျွန်တော်ဒီ postpone လုပ်ရမယ်ဟိုလေးစာမှာပါပဲဘာကြောင့်လို့ဆိုတော့ညနေပိုင်းပြင်မဲ့ဆက်လောမှာချက်ချင်းကျွန်တော်တို့အပြည့်ထုတ်လို့မရတာကြီးလေရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့တစ်ချက်လောက်နှစ်ချက်လောက်လည်းကျွန်တော်စီးပွားကိုချွတ်ဆိုင်နိုင်မျိုးတွေရှိနေပါလား
ဒီနေ့ဆွေးနွေးပွဲအပေါ်အငဲအနေနဲ့ဘယ်လိုများသုံးသပ်ပါသလဲရှင
်ကျွန်တော်အနေနဲ့တော့ဒီ KNPB ဘက်ကလည်းပုံမှန်လည်းနဲ့ဆွေးနွေးတယ်အစိုးရဘက်ကလည်းပုံပြီးတော့ငိုတဲ့ဆိုင်ပုံတော့ပုံမှန်လည်းဆွေးနွေးတယ်နဲ့တမတော်ရာရှိကြီးတွေကလည်းဆွေးနွေးတယ်ဒီဆွေးနွေးတဲ့အားလုံးကိုလည်း observer တွေအနေနဲ့စောင့်ကြည့်လေ့လာနိုင်တော့အစိုးရဘက်မှာတော့ကျွန်တော်တော်ဆင်းတယ်ပေါ့လေဒီပြလွတ်တော်ရေးသားလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်ကလူတွေလည်းဒီ observer အနေနဲ့သူတို့လည်းတက်ပြီးတော့ဒီအစိုးရဘက်မှာရှိပါတယ်
မနက်ဖြန်မှာလည်းဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ဆွေးနွေးဖို့စီစဉ်ထားပါသလဲရှင
်ဒီနေ့မပြီးရသေးအောင်မနက်ဖြန်မှာဆက်ဆွေးနွေးပါလိမ့်မယ်တစ်ဘက်ခါမှာတော့သူတို့ရဲ့အရင်မျိုးသားနေ့အခမ်းအနားကိုတော့ဒီတက်ရောက်လာတဲ့သူတို့ဘက်ကတောင်းရှိသူတွေနဲ့တက်မယ်လို့ကျွန်တော်နားလည်ပါလား
အခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့